အင်တာနက်ပေါ်မှာလေးဝက်သတင်းချက်လက်တွေကိုပေါ်ပြနေတဲ့ WikiLeaks ကိုအမေရိကန်စစ်ရဲ့လေးဝက်ချက်တွေပေါက်ကြားမှုနဲ့အရေးယူခံထားရတဲ့အမေရိကန်စစ်သား Bradley Manning အနေနဲ့ရန်သူကိုအားပေးကူညီမှုဆွဆွဲချက်အတွက်အပြစ်မရှိတဲ့အကြောင်းစစ်ကောင်ရုံးကဆုံးဖြတ်လိုက်ပါတယ်။တတိယကျွန်းပြည်တံအထိကြားခံရနိုင်တဲ့အမှုနဲ့ပတ်သက်လို့တိုက်ရိုက်ဆွဆွဲနိုင်ခြင်းမရှိဘူးဆိုပြီး Oklahoma စတီ Manning ပေါ်မှာဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့လည်းပြည်ပိုင်ပစ္စည်းတွေကိုခိုးယူမှုနိုင်ငံတော်ကိုနှောက်ယှက်ဖြစ်စေမှုကွန်ပျူတာကိုအသုံးပြုပြီးမတမာမှုစတဲ့ပြည်ထောင်သက်သာတဲ့ဆွဆွဲချက်တွေအတွက်အပြစ်ရှိကြောင်းဝါရှင်တန်မြို့တော်နီမေရီလန်းပြည်နယ် Fort Meade တပ်တွင်းခုံရုံးကဆုံးဖြတ်ခဲ့ပါတယ်။အမှုတွေအားလုံးအတွက်စီရင်ခံရမယ်ဆိုရင်တော့အနှစ်တရာကျော်အထိကြားခံရမှာပါ။သူဟာဆိုရင် WikiLeaks website ကို American ဆွေးရရဲ့တင်ပြချက်လက်မှတ်တမ်းပေါင်း9သိန်းကျော်ပေါက်ကြားခဲ့မှုနဲ့ဆက်နွယ်ပြီးရာဇဝတ်မှု21မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ပေါက်ကြားခဲ့တဲ့အချက်လက်တွေထဲမှာတော့ American တပ်တမန်ရဲ့ဝက်ကျင်းန်းစာတွေအီရန်နဲ့အာဖဂန်စစ်ပွဲကစစ်ပဆိုင်ရာအစီရင်ခံစာတွေပါဝင်ခဲ့တာပါအခုနောက်ဆုံးကြံနေသေးတဲ့အမှုတွေနဲ့ပတ်သက်လို့သူ့အနေနဲ့အပြစ်ရှိကြောင်းတရားခွင်မှာဝန်ခံတာမျိုးတော့မရှိသေးပါဘူး